ကမ္ဘာခေါင်းဆောင်တွေအနေနဲ့အမှုမြူလက်နဲ့တွင်နဲ့စေအေးခေတ်ကာလအတွင်းမြင့်အယူဆတွေကိုဆွံ့လွှတ်ကြဖို့ပိုယဟန်မင်းကြီးဖရန်စစ်စကာတောင်းဆိုလိုက်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်စာအာရှတိုက်အတွင်းတပတ်ကြာခရီးစဉ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတာပါ။ပိုယဟန်မင်းကြီးကဒီကနေ့မှာတော့ဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံကျဲတာကိုခံခဲ့ရတဲ့နာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုတွားရောက်ပြီးတော့အခုလိုပြောကြားခဲ့တာပါ။နျူကလ িয়ার လက်နက်တွေအစုလိုက်အပြုံလိုက်ထားရှိခြင်းကလုံခြုံရေးကိုရော့ကျစေပြီးတော့ငွေကြေးဖြုန်းတရရောက်တယ်လို့လူသားတို့အပေါ်မှာလည်းချင်းချောက်ရရောက်တယ်လို့သူကပြောပါတယ်။ပိုယဟန်မင်းကြီးကဒီကနေ့နာဂါဆာကီမြို့မှာဒုတိယကမ္ဘာစစ်အတွင်းကအမှုမြူဘုံတံကြောင့်တိုက်ဆုံးခဲ့ရသူတွေအတွက်လွမ်းသူပန်းခွေချဆုတောင်းမြတ်တာပို့သခဲ့ပါတယ်။1945ခုနှစ်ဩဂုတ်လ6ရက်နေ့ကဟီရိုရှိမားမြို့ကိုအမေရိကန်တို့အမှုမြူဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း 34,000 တိုက်ဆုံးခဲ့ပြီးနောက်3ရက်အကြာနာဂါဆာကီမြို့ကိုထပ်ပြီးတော့အမှုမြူဘုံနဲ့တိုက်ခိုက်တဲ့အတွက်လူပေါင်း 9,400 တိုက်ဆုံးခဲ့တာပါ။အသက်မသေကျန်ရသူတွေဟာလည်းအမှုမြူရောင်ကြီးတင်ကင်ဆာရောဂါမျိုးစုံကိုခံစားခဲ့ရပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ဟာဒီကနေ့နောက်ပိုင်းမှာတော့ဟီရိုရှိမားမြို့ကိုဆက်လက်တွားရောက်ခဲ့ပြီးကမ္ဘာတဝန်းနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်လှုံ့ဆော်ကြဖို့ကိုအဓိကထားတိုက်တွန်းပြောဆိုခဲ့ပါတယ်။